Syria ဆရာထိန်းချုပ်ထားတဲ့ထဲမှာနောက်ဆုံးကြံနေသေးတဲ့ Syria နဲ့ Iraq အကြားကနေဇက်ဂိတ်ကို Islam စစ်သွေးကြော IS အဖွဲ့ကတင်လိုက်ပြီလို့လေးလာစောင့်ကြည့်သူတွေကပြောပါတယ်။ El Tanef နဲ့ဇက်ဂိတ်ကနေ Syria အစိုးရတပ်တွေထွက်ပြေးသွားပြီး IS တွေကစခန်းကိုတင်လိုက်ပြီလို့ပြည်တွင်းချင်းဆိုင် Syria လူ့ခွင့်ရေးအခြေအနေစောင့်ကြည့်လာလေးလာရင်အဖွဲ့ကပြောတာပါ။ပါမိုင်ရာရှီအောင်မြို့ကိုတင်ပိုက်ပြီးတဲ့နောက် IS တွေဟာစီးရီးယားနိုင်ငံထုတ်ဝက်လောက်ကိုတင်ပိုက်ထားပြီလို့လေးလာဆောင်ကြည့်သူတွေကပြောပါတယ်။အခုဆိုရင်ပါမိုင်ရာမြို့က2000လောက်တန်းရှိပြီးအစားပြန်ထိုးလို့မရတဲ့ရှီအောင်ပစ္စည်းတွေဖျက်ဆီးခံရမယ့် Android နဲ့ကြုံနေရပါပြီ။ကုလသမဂ္ဂပညာရေးသိပ္ပံနေရင်ကျေးမှုအဖွဲ့ UNESCO ကပါမိုင်ရာကိုကမ္ဘာရှီအောင်မွေနေ့နေရာတစ်ခုအဖြစ်သတ်မှတ်ထားတာပါ။အဲဒီနေရာဟာလူရင်ကျေးမှုမွေးဖွားရနေရာဖြစ်တယ်လို့ UNESCO အကြီးအကဲ Arina Bugova ကပြောပါတယ်။ရှီဟောင်းပစ္စည်းတွေကို IS အဖွဲ့ကဖျက်ဆီးလိုက်မယ်ဆိုရင်တော့လူသားမျိုးနွယ်အတွက်အကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်လိမ့်မယ်လို့မစ်ဘိုဂိုဗာကပြောပါတယ်။ရုပ်တုတွေနဲ့ရှီဟောင်းပစ္စည်းတွေကိုဖျားသခင်ကိုထိခိုက်စေကြတဲ့အရာတွေဖြစ် IS အစွန်းရောက်တွေကသတ်မှတ်တာပါ။ဒီနေ့အစောပိုင်းတော့ကနင်မရုဒ်နဲ့မိုဆူးမျိုးတွေကတံပိုးမဖြတ်နိုင်တဲ့သမိုင်းဝင်ရှီဟောင်းလက်ရာတွေကို IS တွေဖျက်ဆီးပစ်ခဲ့ပါတယ်။